ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းရိုက်ခတ်မှုကိုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမင်းအသစ်တွေချမှတ်ခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူသန်း40ကျော်ရှိပါတယ်။ယောဂကူးစက်ခံရသူတွေကိုတေချာတိချာခွဲပြီးတော့စောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင့်အခုလိုကူးစက်မှုတွေမြန်လာရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအပြစ်တင်နေတာပါ။ AFP သတင်းဌာနစီးရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ 25,000 ကျော်ရှိနေပြီဖြစ်ပါတယ်။ယောဂကုသခံရသူတွေကိုတိချခွဲစောင့်ကြည့်ဖို့တင်းကျပ်တဲ့စီမင်းတွေစနစ်တကျကန့်သက်ထားတာမျိုးမရှိတဲ့အတွက်ဥရောပတလွားယောဂကုသမှုနှုန်းမြင့်တက်နေတာဖြစ်တယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကဂျနီဗာမြို့ WHO ရုံးချုပ်ကနေဗီဒီယိုကတစ်ဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်နိုင်ငံအတော်များများကပထမလှိုင်းမှာတော့စီးပွားရေးစိုးစိုးဝဝထိခိုက်မှာစိုးရိမ်နေတဲ့အတွက်လုံလုံလည်လည်အသွားအလာပြေးပင်တာမျိုးကိုရှောင်ရှားဖို့ကြိုးစားခဲ့တာပါ။အခုဥရောပနိုင်ငံတွေနဲ့ UK နိုင်ငံအတွင်း Wales နဲ့ Ireland နိုင်ငံတွေကယောဂကန့်သက်ချက်တွေကိုပထမဆုံးပြန်ပြီးတော့ချမှတ်ခဲ့ပါတယ်။ Ireland ဝန်ကြီးချုပ် Michael Martin ကလူတွေမလို့အဖဲအိမ်ပြင်မထွက်ကြဘူး Stay at home အမိန့်ကိုမနေ့ပြန်ဗုဒ္ဓဟူးနေ့တကောင်အချိန်ကစလို့ပြန်ပြီးတော့ချမှတ်ထားပါတယ်။အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့စားတောက်ဆိုင်တွေမှာထိုင်ပြီးတော့စားခွင့်ကိုလည်းတားမြစ်ထားပြီးမြေအောင်တွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။